ဂါဇာတောင်ပိုင်းမှာတော့အကြီးဆုံးခံယူနစ်မြို့အဓိကနေရာတွေကိုအင်္ဂါနေ့ကအစ္စရေးတပ်တွေဝေရောက်သွားပြီလို့အစ္စရေးကပြောလိုက်ပါတယ်။မြေပြင်ထိုးစစ်ဆက်ကလေးကဆိုရင်ဒီနေ့ခက်ခဲအပြင်းထန်ဆုံးနေ့ပါပဲ။ကျမ်းဖက်သမားတွေသေတာတင်းနဲ့နဲ့ဂျီပစ်ခတ်ရတာမြေပြင်နဲ့ဝင်းကနေပြည်အားသုံးရတာစတဲ့တောင်းတွေကနေပြောတာဖြစ်ပါတယ်လို့အစ္စရေးတောင်ပိုင်းစစ်ဌာနချုပ်တမ်ဘူဘိုချုပ်ယာယွန်ဖင်ကယ်မန်ကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ပိုပြီးမြောက်ပိုင်းကျတဲ့ဂျဘယ်လျာနဲ့ရှူဂျိုင်းယားဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။တောင်မြောက်ဆက်သွယ်ရာဆာလာအယ်ဒင်ကနေဝေဝင်းနေကြဖို့သတိပေးချက်အသစ်ကိုလည်းအစ္စရေးစစ်တပ်ကထုတ်ပြန်ထားပါတယ်။တိုက်နိုင်တဲ့နေရာတွေကနေလူ6သိန်းကိုထွက်သွားကြဖို့အစ္စရေးကအမိန့်ပေးခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂဌာနဂါဇာညွှန်ကြားရေးမှူးတောမတ်စပော့ကပြောပါတယ်။ဂါဇာကလူတွေစီကိုအခုကြီးပို့ပေးနိုင်တဲ့အခြေအနေမရှိပါဘူးလို့ကုလသမဂ္ဂကတော့ဆိုပါတယ်။ဒါပေမဲ့လူသားချင်းစာနာထောက်ထားရေးပစ္စည်းတွေပို့နာအောင်ရာဖာဒေတာအနီးမှာခဏတာအပြည့်ရပေးမယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူကတော့ပြောပါတယ်။